ပြည်ဦးနဲ့အမေရိကန်ကြားတင်းမာနေတဲ့ကုန်သွယ်ရေးအခြေအနေတွေပြည်လည်စေရေးနောက်ဆုံးအဆုံးသတ်သဘောတူညီမှုညှိနှိုင်းမှုတွေလုပ်တဲ့အနေနဲ့နောက်လာတဲ့မှာတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကိုဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်မဲ့သဘောသမ္မတထရမ့်ကနေတော့ကပဲပြောဆိုလိုက်တဲ့အကြောင်း Washington Post အပါအဝင်အမေရိကန်သတင်းဌာနရဲ့တော်များမှရေးသားဖော်ပြနေပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေပြည်လည်စေရေးကြိုးပမ်းမှုတရအနေနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့အင်ဂျီလိုမော်မနေတော့ကတွေ့ဆုံခဲ့ကြပါသေးတယ်။အမေရိကန်မှာညှိနှိုင်းမှုရောက်နေတဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ဟာအခုတရင်ဘက်ကုန်တီဆက်ညှိနှိုင်းကြမှာဖြစ်ပြီးတနင်္ဂနွေဒါမှမဟုတ်တင်းလာနေကြရင်တရုတ်နိုင်ငံကိုပြင်ရမယ်သဘောရှိပါတယ်။ညှိနှိုင်းမှုတွေကအဆင်ပြေတယ်။ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတော့ကိုယ်တော့စောင့်ကြည့်ရလိမ့်ဦးမယ်။သမ္မတရှီကျင်းပင်နဲ့မကြာခင်ကာလမှာတွေ့ဆုံမှုလည်းမျှော်လင့်ရတယ်လို့သမ္မတထရမ့်ကတရင်နောက်ပြည်ကိုအင်ဂျီလိုမာမေတုံးကပြောခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေဖြစ်လာနေတာတစ်နှစ်ပြီးပါရှိလာပါပြီ။ဒီကာလအတော်တွင်နှစ်ဖက်နိုင်ငံကကုန်သွယ်ဆိုင်ရာအရာရှိတွေအပြန်အလှန်ညှိနှိုင်းမှုတွေတရုတ်နဲ့အမေရိကန်မှာအပြန်အလှန်ကျင်းပနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာတော့မမြင်ရသေးပါဘူး။ထူးခြားတဲ့ပြည်လည်မှုတစ်ခုခုမရရင်အခုလာမယ့်မတ်လ၁ရက်နေ့မှာတရုတ်နိုင်ငံကသွင်းကုန်တွေရဲ့ဒေါ်လာဘီလီယံ200ဘူးမှာဆရာကိုင်းတို့ခုန်ကောက်နေရတာက25ကိုင်းလုံးအထိတိုးမြင့်ပြီးတော့ကောက်ခံတယ်လို့သမတ်ထွန်းကကြေညာထားတာရှိပါတယ်။ဒါပေမဲ့လည်းဒီသမတ်ရက်ကိုနောက်ဆက်ပြီးတော့ရွှေ့ဆိုင်းနိုင်တယ်လို့လည်းသမတ်ထွန်းကမေးတော့ကပြောပါတယ်။